နေပြီးတော့မှ workshop တစ်ခုလုပ်ဖို့ကြည့်တယ်လို့ကြားတယ်နည်းနည်းအသေးသေးပြောပြလို့ရပါလားဘယ်လိုမျိုး workshop လဲဆိုတာ
ဟုတ်ကဲ့ဒီကတက္ကသိုလ်ဝန်ကြီးဌာနပေါ့လားတက္ကသိုလ်ဝန်ကြီးဌာနနေလို့မှဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ကတော့ပေါ့အေးစိတ်တော့မပြီးပေါ့ဒီတော့လေကျွန်တော်တို့ micro economy နဲ့ပတ်သက်တာတော့ဖြစ်ဖို့ရှိတယ်ဗျ
နိုင်ငံကြီးနဲ့ပတ်သက်ကြလားကြည့
်အဲစီးပွားရေးကိုအဓိကထားပါတယ်ဗျဒီနိုင်ငံရဲ့စီးပွားရေးသူတို့တက်မှုပေါ့
ဟုတ်တော့လည်းဆရာတို့ရှင်ရမွေးတင်မှုတိုက်ဖြည့်ရေး workshop လုပ်ခဲ့တာလည်းတွေ့ရတယ်လေအခုတစ်ခါရောဘယ်လိုတွေများ꽈မလဲ
အဲကျွန်တော်တို့ဒီ workshop ကြီးကတော့ဒီနိုင်ငံပြည်သူတိုက်ဖြည့်ရေးဆိုင်ရာနဲ့ပတ်သက်ပြီးတော့ပေါ့နော်အခါအောင်ယူတော်စွာပေါ့ပြည်သားပြည်သားကောင်းကင်နေနဲ့ပုံမှန်လုပ်သွားဖို့ရှိတယ်ဗျဆက်ပြောင်းပြောင်းရရှင်ရမွေးတင်မှုပေါ့ဗျာအဲဒုတိယကျတော့ e-government ပေါ့ဗျာအခုတနည်းကြတော့ဒီ macroeconomic နဲ့ပတ်သက်ပြီးတော့အဲ workshop လုပ်မှာရ
တောင်ဆန်းစုကြည်ကိုလည်းအထူးဧည့်သည်အဖြစ်ဆရာတို့ဖိတ်ဖို့ရှိရလို့ကြားရတယ်ဒီအဲ့ဒါကိုမှတ်ပါလားခင်ဗျာ
အကျန်းပြရတော့ဗျာသူ့ကို public အနေနဲ့ဖိတ်ဖို့ရှိနေဗျာနောက်တစ်ခါတခြားပါတီဒီမှာလည်းပူးပေါင်းဆောင်ရဲ့နိုင်ငံအတွက်ပေါ့နော်အဲကိုယ်စားလှယ်ရဲ့ဈေးရဖို့အတွက်ကိုဖိတ်ဖို့ရှိပါလိမ့်မယ်ဒီလိုကြီးရတော့ဗျာကျွန်တော်တို့အရင်ကပြောခဲ့သလိုပေါ့ဆိုတော့ငွေကောင်းရောင်းကောင်းကျိုးဆောင်ရွက်နိုင်ဖို့အတွက်ကိုပါတီတို့ပြည်သူတို့မခွဲခြားပဲနဲ့ပေါ့နော်အားလုံးကတော့ပြောရရင်လား560ကပြည်သူတွေကြီးပါပဲနော်အဲဖိတ်ပြီးတော့မှပြည်သူဆောင်ရွက်မှုတစ်ဖြည်းဖြည်းချင်းပြင်ပေးသွားဖို့အစီအစဉ်လေးတော့ရှိပါတယ်ဗျာ
ဒေါက်ဆန်းစုကြည်ကိုဆရာတို့ဖိတ်တဲ့အခါမှာလူပုဂ္ဂိုလ်တူချင်းအရာဆိုတာပါတီနဲ့မသက်ဆိုင်ဘူးလားခင်ဗျာ
သူကဒီလိုရှိနေဗျာပါတီ registration ကဒီလိုတကယ်လို့ပါတော့သူတို့ကဆုံးဖြတ်နေတဲ့စာရက်တစ်ခုပေါ့နော်ဆိုတော့အခုကတော့ကျွန်တော်ကဘေးအဝင်ပါတီတွေကိုသူကဖောင်ရင်ဟုတ်ပေါ့နော်အဲ့ဒါကိုဖိတ်မှဖြစ်တဲ့အတွက်ကြောင့်မလို့ဒေါ်ဆာစုကြည်ကြတဲ့အခါကျတော့ပါတီက registration ထပ်မတင်သေးဘူးအတူကြတော့ကျွန်တော်ပုံမှန်ကနေလည်းပဲဖိတ်ဖို့ရှိပါတယ
်ဒေါ်ဆာစုကြည်ကိုဆရာတို့ကအခုလိုပုံကိုကြီးအရာဆက်ဆံလာတော့ပါတီကနေပြီးတော့ပေါ့နော်တဖြည်းဖြည်းတိကျဖြစ်လာမှာကိုပါတီဝင်တချို့ကစိုးရိမ်မှုရှိတယ်လို့လည်းအတန်ကြီးကြားရပါတယ်ဆရာတို့ဒီပေါ်မှာရောဘယ်လိုတွေများမြင်ပါလဲခင်ဗျာ
အဲ့ဒီတော့မဟုတ်ဘူးကျွန်တော်ဆင်မာရဲ့သူတို့တင်ကြရင်ပေါ့ဒီရေးပါတီလည်းဖြစ်ဖြစ်နိုင်ငံရေးပါတီလည်းဖြစ်ဖြစ်ပေါ့နော်အဲ registration ပြန်ကျင်းမယ်ဆိုလို့ရှိရင်ဒေါ်ဆန်းစုကြည်ကတော့ကျွန်တော်ဆင်မာရဲ့ energy ရဲ့ကိုယ်စားပြုဖြစ်မှာပါဘလော့ကြီးကပေါ့ energy ကမှတ်ပုံကျပြန်နေသေးသေးရဲ့ပြချမှုလို့ပေါ့နော်အဲဒေါ်ဆန်းစုကြည်ကဟိုဖြေးချဟိုပုံကြီးကလည်းဖြေးကြပါ
တော်ဆန်းစုကြည်အနေနဲ့ပြတ်လိမ့်မယ်လို့ဆရာတို့ပြောလင်းပါလားခင်ဗျာ
အဲ့တော့တော့ဗျာတော်ဆန်းစုကြည်ဘက်မှာမူတည်လိမ့်မယ်လေအပြင်မှာတော့ကျွန်တော်တရေနဲ့ထွက်တာပေါ့ဗျာပြတ်တယ်မယ်လို့တော့ပါတယ်နော်တစ်ဖက်ကတော့စမ်းထားတယ်ပေါ့ဗျာကျွန်내တစ်ဖက်ကတော့တော်ဆန်းစုကြည်ဘက်မှာလည်းမူတည်ပါလိမ့်မယ်ကျွန်တော်ဒီမှာလည်းသူလည်းတက်ပါလိမ့်မယ
်ဒီ workshop ကဘယ်တော့လောက်ကျင်းပမှာပါလဲခင်ဗျာ
အာရှိလာဒီရှိလာတော့ August ပေါ့နော်အခုကစရောက်ပြီပေါ့ဗျာအဲအဲ့ဒီမှာတော့ပြင်တော်တဲ့ဒါပါပေါ့အဲ့လိုမှတော့ပြင်ရလို့ကျွန်တော်သိရပါပဲ
ဒီဩဂုတ်လထဲမှာတော့ဖြစ်မယ်ပေါ့ဆရာကြီးနော
်ဟုတ်ပါတယ်ခင်ဗျာ
ဒီ workshop ကနေပြီးတော့ဗ াড়ি များအထူးကြကြဦးရလက်တွေပေါ်ထွက်လာလိမ့်မယ်လို့ဆရာတို့မျှော်လင့်ထားတာရှိပါလားခင်ဗျာ
ရှိတယ်ဗျရှိတယ်ဆိုတော့အရင်တုန်းကတော့ကျွန်တော်ကဒီ workshop တွေတဲ့လူကနေရတယ်ပေါ့နော်အခုကျွန်တော်ပြည်ရင်းပညာရှင်တွေစကြတယ်ဗျာနောက်ပြန်ကြလို့ရှိရင်ပြည်ရင်းဒီကပညာရှင်တွေပါအခုလုံးတောင်းမှာပေါ့နော်ပေါင်းပြီးတော့ဒါကတော့လက်တွေ့သွားတဲ့နိုင်ငံတွေရဲ့အရင်လုပ်ခဲ့တဲ့ဤတွေပါပဲအဲ့ဒါကိုကျွန်တော်တို့ကလည်းနိုင်ငံတကာဆန္ဒနဲ့ညီအောင်လုပ်ပေါ့နော်ဘယ်လိုဒီလိုနဲ့ပြောပါလဲကြာအရင်ကနေကြည့်တဲ့အခါကျတော့ဇာတ်လပ်ကြီးပေါ့ဆရာကြီးကိုဆက်ပြီးတော့အကောင့်ထဲပို့သွားမှာဖြစ်ပါတ
ယ်အခုဆရာတို့လုပ်မဲ့ workshop ကိုတခြားဒီဇဲနိုင်ငံရေးပါတီတွေရောဖိတ်ဖို့ရှိပါလားခင်ဗျာ
အဲဖိတ်ပါလိမ့်မယ်ငါဖိတ်ပါလိမ့်မယ်
ဆရာဦးနေဇလတ်ကိုကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ